ဗီယက်နမ်မှာကျင်းပနေတဲ့16ကြိမ်မြောက်ကုလသမဂ္ဂဗုဒ္ဓနေအခမ်းအနားကိုတနင်္ဂနွေနေ့ကသမရဝင်းမြင့်တက်ရောက်ပြီးမြန်မာနိုင်ငံတွင်ဘာသာပေါင်းစုံငင်းချမ်းရေးဆောင်ရွက်နေကြောင်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂဗုဒ္ဓနေအခမ်းအနားမင်ကွန်းမှာတော့မြန်မာနိုင်ငံတွင်အမျိုးသားပြန်လည်တည်မြဲရေးနဲ့ငင်းချမ်းရေးထွန်းကလာဖို့ကြိုးပမ်းမှုအနေနဲ့ဘာသာပေါင်းစုံငင်းချမ်းရေးဆွေးနွေးပွဲတွေကိုငင်းချမ်းမြတ်တာအဖွဲ့ကဦးဆောင်ပြီး2018ခုနှစ်ကစလို့နှစ်ကြိမ်ကျင်းပခဲ့တယ်လို့ပြောပါတယ်။ကုလသမဂ္ဂအကျဉ်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းဗီယက်နမ်မှာကျင်းပနေတဲ့ကုလသမဂ္ဂဗုဒ္ဓနေအခမ်းအနားအတွက်တဝန်လှော်ပေးပို့ပါတယ်။တင်းညင်ခံမှုမရှိတာတွေတရားမမျှတမှုတွေကြီးထွားလာနေတဲ့အချိန်ကာလကြီးမှာဗုဒ္ဓဟောကြားတဲ့အကျဉ်းမဖက်မှုနဲ့အများအကျိုးသိဖို့မှုတွေကအရင်ထက်ပိုပြီးတော့တောင်သက်ဆိုင်မှုရှိလာတဲ့ဗုဒ္ဓနေကဆလို့ကမ္ဘာပေါ်ကအလုံးအတွေ့ငင်းချမ်းရင်းနဲ့ဂုဏ်သိက္ခာကိုတည်ဆောက်မဲ့ပိုင်းဖြတ်ချက်ကိုပြန်ပြီးတည်လွှင်ဖော်ဆောင်ကြပါစို့လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောဆိုခဲ့ပါတယ်။ဂေါတမမြတ်စွာဘုရားဖွားတော်မူသောနေ့ဖျားဖြစ်တော်မူသောနေ့နောက်ပရိနိဗ္ဗာန်ဆန်တော်မူသောနေ့ဖြစ်တဲ့ကဆုံလပြည့်နေ့ကိုဗုဒ္ဓနေ့အဖြစ်ကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်နဲ့အတည်ပြုခဲ့ပြီး2000ပြည့်နှစ်မှာအမေရိကန်ပြည်ထောင်စုနယူးယောက်မှာပထမဆုံးကျင်းပတာဖြစ်ပါတယ်။ဒီနောက်မှာတော့ထိုင်းတီရိလင်ကာနဲ့ဗီယက်နမ်နိုင်ငံတို့ကအင်ရှင်အဖြစ်အသီးသီးကျင်းပနေကြတာဖြစ်ပါတယ်။